အိန္ဒိယနိုင်ငံကသူ့ပြည်တွင်ဝယ်ယူစားသုံးမှုအတွက်လုံလောက်တဲ့ပဲပမာဏကိုထုတ်လုပ်နိုင်နေပြီဖြစ်တာကြောင့်အိန္ဒိယနိုင်ငံ၏ဒီစီကအထူးသဖြင့်မြန်မာနိုင်ငံစီကနှစ်စဉ်ဝယ်ယူနေကြမှာပဲကိုကန့်သတ်ချက်တွေနဲ့ဝယ်ယူနေတဲ့အတွက်ပြည်တွင်ပဲဆိုင်တောင်သူတွေနဲ့ပဲတင်ပို့ရောင်းချသူတွေပေါ်ရက်ကန်မှုတွေရှိနေပါတယ်VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါပါ
အိန္ဒိယနိုင်ငံရဲ့ပဲမျိုးစုံထွက်တိုးလာတာကမြန်မာနိုင်ငံရဲ့ပဲတင်ပို့မှုကိုအများကြီးထိခိုက်မဲ့အနေအထားရှိနေပါတယ်မြန်မာနိုင်ငံကနှစ်တိုင်းဝင်နေတဲ့ပဲမျိုးစုံကို2018လပိုင်းကစပြီးကန့်သတ်ချက်တွေနဲ့လျှော့ပြီးဝယ်လာတာကြောင့်ပဲဆိုင်ပြိုရောင်းချနေတဲ့သူတွေအထိုက်အယောက်နင်းနာမှုတွေရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံရဲ့ပဲမျိုးစုံထွက်တော့ဟာတန်ကြိမ်23နန်းရှိခဲ့ရာကြောင့်ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်နေတဲ့ပဲမျိုးစုံကိုကန့်သတ်ချက်နဲ့ဝယ်ယူလာတာဖြစ်ပါတယ်ဒီကန့်သတ်ချက်ဟာအခုလ31ရက်မှာကုန်ဆုံးမှာဖြစ်လို့အသစ်ထွက်ပေါ်လာတဲ့မြန်မာအိန္ဒိယပဲတင်သူမှုမှာဘာတွေကြောင်းလဲသွားမလဲဆိုတာပဲကုန်တယ်တွေကစိတ်ဝင်စားနေကြပါတယ်။အိန္ဒိယကအခြားနိုင်ငံတွေကပဲကိုကန့်သတ်ချက်နဲ့ဝယ်ယူလာသလိုတစ်ဖက်မှာလည်းသွင်းကုန်အခွန်ကိုတိုးမြင့်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပဲနဲ့နှမ်းကုန်တဲ့များအသင်းဒရင်းနဲ့ပြန်ကြားရေးတောင်းခံဒေါက်တာမြတ်စိုးကအခုလိုပြောပါတယ
်။လက်ရှိကသူကအိန္ဒိယရဲ့ policy ကသူ့နိုင်ငံလေသမားအဆောင်နဲ့နေကြလို့ရှိရင်ဒီမော်ဝင်ဝင်နှစ်ဆတော့မယ်ဆိုတော့တို့ကတုံနေတော့တို့ပြည်တွင်ကုလမှုရဲ့စူးစမ်းနေတော့ဒီမပဲတဲ့ပဲစင်းကတို့နိုင်ငံအဲထွက်ကုန်ဖြစ်တာထွက်ကုန်ပြီတို့ကဒီရာသီဥအခြေအနေပြီးတော့တို့တောက်သွားနိုင်တော့ရာသီဥအခြေအနေပြီးတော့လည်းကျွန်တော်တို့ဘောတော့ပြန်ဖွင့်တော့ဖွင့်ပေးနိုင်တော့ဒီကြားထဲမှာတော့တခြားနိုင်ငံပဲတွေကတို့ကရာခိုင်နှုန်းတစ်ခုနဲ့တိုးကောက်နေပေါ့ဒီနေ့ဆိုရင်ရာခိုင်နှုန်းဒီ40နဲ့60နှုန်းကောက်တယ်ပြောတယ်ပြည်လက်တဲ့ဟိုနိအဲ့တော့တို့နိုင်ငံလည်းမလာတင်းတဲ့သဘောတော့ရှိတာပါအကျိုးနိုင်ငံအနေနဲ့ကတော့ဒီမပဲဆိုတာလဲ25နှစ်30လောက်စိုက်တာကြာပြီလေကြာပြီတော့ဒီဒေသမားတွေကလည်းတချို့ကတော့ပြောက်တော့ပြုတ်ပြဲကြတော့ဒီတခြားစိုက်ဖို့ကလည်းမျိုးကြီးစိုက်နည်းပညာလိုနေသေးတာပေါ့အဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့တော့ဒီတခြားဈေးကွက်ရှိရဓာတ်ရှိရတွေတော့ဒီမပဲအစားတို့ဗျာအကုန်ကိုပြောင်းအောင်တခြားဟာကိုစိုက်တဲ့နဲ့ပါတင်တစ်ခုပြောင်းအောင်စိုက်တဲ့နဲ့လို့ယူဆရတာ
မြန်မာနိုင်ငံကနေအိန္ဒိယကိုပဲမျိုးစုံတင်လို့မှုဟာ2016-2019ဘဏ္ဍာနှစ်မှာတန်ချိန်6.6တန်းရှိပြီး2019-2018ကာလမှာတော့တန်ချိန်5.5တန်းဝင်းကျင်ပဲရှိပါတယ်။အိန္ဒိယနိုင်ငံရဲ့ကန့်သတ်မှုတွေထပ်ပြီးရှိနေအောင်မဆိုရင်လာမယ့်ဘဏ္ဍာနှစ်မှာတန်ချိန်2.5တန်းလောက်ထိလျော့နေသွားနိုင်တယ်လို့ပြည်တွင်းကတဲကုံတွေကခန့်မှန်းထားပါတယ်။အဓိကတင်ပို့နေတဲ့မပဲစင်းတို့ကလည်းပြည်တွင်းမှာတောက်လျှောက်ထိုးကျနေပါတယ်။ခုနှစ်ဖေဖော်ဝါရီလ28ရက်ကမတ်လ1ရက်နေ့3ရက်ကျော်မှာမပဲစင်းတို့ဟာတည်င်းကိုကျပ်16,000ဝန်းကျင်ထိထိုးကျသွားတာပါ။ပို့ကုန်ပေးရေးဈေးကျစင်းလျာကိုကာဝယ်ဖို့ကုန်တယ်နဲ့အစိုးရမတီဘီကျပ်ငွေဘီလီယံ100နဲ့ပဲတွေကိုဝယ်ယူစုဆောင်မှုစီစဉ်ထားပြီးမယ်။လက်တွေ့မှာအစိုးရဘက်ကပူးပေါင်းပါဝင်တာအားနည်းနေရလို့ဒေါက်တာမြတ်စိုးကဆိုပါတယ
်။လက်ရှိကတော့အစိုးရကပါဝင်မှုမရှိကြဘူး။ကုန်တယ်တွေကလည်းဒီပဲစင်းကုန်လောက်ပဲဒီမိနစ်ကဒီတန်3-4လောက်ပဲဝယ်သွားရကြ။ကျန်တာတော့သူဆက်မဝယ်တော့ပါဘူး။ကုန်တွေစုထားတဲ့အစဉ်ပွက်လေကုန်တွေစုထားတဲ့ငွေတွေကဒီပဲများပိုင်းကုန်ပြီးတယ်မပဲတူမျိုးတော့ပြီးခဲ့အော်တိုဘာနိုဝင်ဘာမှာ300,000လောက်ပဲပြေးလိုက်ပါတယ်ဒီကမ္ဘာလုံးကဒီပဲတိကတ်ထုတ်လို့နိုင်ငံတွေကလည်းကနေဒါတို့ဩစတြေးလျတို့လည်းတို့နဲ့ပဲအိတ်တယ်ဆွေးနွေးနေရတို့နိုင်ငံကလည်းဒီအိန္ဒိယဈေးကွက်ပဲမိကွာကျွန်နိုင်ငံကလည်းဒီမပဲနဲ့ပဲတင်ကောလည်းသူ့နိုင်ငံကအဓိကမိကွာအတွက်သူ့ပေါ်ပဲမှုကြီးတော့သိရလေ
အိန္ဒိယရဲ့ပဲဝယ်ယူကန့်သတ်ချက်ဟာဒီကြားမှာရှိရဲ့ပဲဝယ်ယူတိုးဆောင်တဲ့ကုန်တယ်အတိုင်းဝိုင်းကိုလည်းအများကြီးရိုက်ခတ်ခဲ့ကြောင်းအေယာဝီတိုင်းဟင်းတရာမြို့နယ်ကပဲကုန်တယ်တူကအခုလိုပြောပါရယ
်ဗမာပြည်နိုင်ငံမှာဘေးနဲ့တောက်တယ်လို့ရှင်းဈေးကမရှိကြလားမရှိကြတော့တို့ဒီနိုင်ငံသားဈေးကျပေါ်မှာပဲအမြင်ကျဲကြည့်ပြီးတော့ဒီနေ့ကပြည်နိုင်ငံမှာပဲကိုဒီဈေးတွေပေါင်းနေနောက်ကြာညာလုပ်တဲ့အတိုင်းမှာငွေနဲ့စမ်းတော့တော့မဆိုးတော့လို့လည်းပြောအားရှိရပြောပါတော့အကြီးကျယ်ကတော့အတိုင်းကလည်းဒီနိုင်ငံသားကြီးတော်ပေါ်မှာအကြီးဟာဆိုတာအကြီ
းမြန်မာနိုင်ငံအနေနဲ့အိန္ဒိယအပြင်အခြားအလားအလာရှိတဲ့ Facebook ကိုရှာဖို့လိုအပ်နေရလို့ပဲကုန်တဲ့တိုင်းဝိုင်းကသုံးသပ်ပါတယ်ကြာသိခင်ကမြန်မာနိုင်ငံပဲနှမ်းကုန်တယ်များအပင်ကတဲမျိုးစုံဈေးကွက်မြင့်တင်ဖို့တရုတ်နိုင်ငံကွမ်ရှီကျွမ်းဒေတာနန်မျိုးမှာကျင်းပရဲ့စီးပွားရေးဖိုရမ်မှာပြည်တွင်းထွက်တဲမျိုးစုံကိုမိတ်ဆက်ခဲ့ပါသေးတယ်မြန်မာနိုင်ငံအနေနဲ့တဲမျိုးစုံတင်ဖို့ရောင်းချပြီးရတဲ့ဝင်ငွေကတစ်နှစ်ကိုဒေါ်လာ1ဘီလီယံဝန်းကျင်လောက်ရှိပါတယ်2018ဘဏ္ဍာနှစ်မှာတော့အိန္ဒိယရဲ့ကန့်သတ်ချက်တွေကြောင့်နိုင်ငံခြားဝင်ငွေအများကြီးရော့ကျသွားတယ်လို့ကုန်တယ်အတိုင်းဝိုင်းကပြောပါရယ်ခင်ဗျာ